ခဲ့တဲ့ဒီဇင်ဘာ21ရက်နေ့ကတမတော်ကာကွယ်ရေးဦးစီးချုပ်ယုံကနေစစ်တိုင်း၅ခုမှာလေးလာကြော်ကြာစီးရေးဆိုင်ရာလှုပ်ရှားမှုအားလုံးရပ်ဆိုင်ပေးရမယ်ဆိုတဲ့အချက်၁၁ချက်ပါကြေညာချက်တစ်စောင်းထုတ်ပြန်ပါတယ်။ဒါဟာဒီဇင်ဘာ12ရက်နေ့မှာကိုကန့်တန်းပလောင်နဲ့ရခိုင်အေတပ်ဖွဲ့တွေဘက်ကနေစီးရေးဆိုင်ရာဆောင်ရွက်ချက်တွေကိုဥစွာရပ်တန့်ပြီးစီးရေးနီလာမအပနိုင်ငံရေးနီလာဖြစ်အမျိုးသားပြန်လည်စစ်မြေးရေးနဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေဆက်လက်ပါဝင်သွားမည်ဖြစ်ကြောင်းထုတ်ပြန်ကြေညာခဲ့ပြီးနောက်ဆက်တွဲအနေနဲ့တပ်မတော်ဘက်ကထုတ်ပြန်တဲ့ကြေညာချက်ဖြစ်ပါတယ်။တပ်မတော်ရဲ့ထုတ်ပြန်ချက်မှာဘာတွေဖော်ပြထားသလဲ။အဲ့ဒီထုတ်ပြန်ချက်အပေါ်လက်နက်ကိုင်တိုင်းသားတပ်ဖွဲ့တွေကဘယ်လိုသဘောထားသလဲ။ဒီထုတ်ပြန်ချက်ကြောင့်တစ်ဆို့တယ်လို့ဖြစ်နေတဲ့ငြိမ်းချမ်းရေးရှေ့ဆက်သွားနိုင်မလားဆိုတာကုတ္တပတ်တင်ပြသွားပါမယ်
။တပ်မတော်ထုတ်ပြန်ချက်မှာဖော်ပြထားတာတွေကတော့လက်နက်ကိုင်၃ဖွဲ့ရဲ့စီရေးဆိုင်ရာဆောင်ရွက်ချက်တွေကိုဥစွာရပ်တန့်ထားမယ်ဆိုတဲ့အခြေအနေပေါ်မူတည်ပြီးတပ်မတော်ဘက်ကလည်းစစ်တိုင်း၅တိုင်းမှာလာမယ့်2019ဧပြီလကုန်နဲ့အထိလေးလကျော်ကြာစီရေးဆိုင်ရာလှုပ်ရှားမှုတွေအားလုံးရပ်ဆိုင်ထားမယ်ဖြစ်ကြောင်းတပ်မတော်အနေနဲ့ NCA မထိုးရသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ရော NCA ထိုးထားပြီးအဖွဲ့တွေနဲ့ပါလိုအပ်ရင်တပ်ဖွဲ့ချင်းစီနဲ့တွဲဆုံဆွေးနွေးပေးမယ်ဖြစ်တဲ့အကြောင်းအဲ့ဒီအတွက်ဒုတိယဗိုလ်ချုပ်ကြီးရာပြည့်ဦးဆောင်တဲ့အဖွဲ့ကိုလည်းတပ်မတော်ဘက်ကဖွဲ့စည်းထားပြီးဖြစ်တဲ့အကြောင်းတိုက်ပွဲဆောင်ပြည်သူတွေမှာမူလနေရဲ့ပြန်နိုင်ရေးတပ်မတော်ဘက်ကလိုအပ်တယ်လို့ပူးပေါင်းကူညီဆောက်ရှောက်ပေးသွားမယ်အကြောင်းနောက်ဆုံးတပ်မတော်အနေနဲ့2020ပြည့်နှစ်မှာငင်းကြဲရေးလုပ်ငန်းစဉ်ပြင်းမြောက်ပြီးငင်းကြဲရေးကိုပြည်သူတွေလက်ဝဲအရောက်အနှင်းမယ်လို့တန်တိတ်ထံချထားတဲ့ညတူတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကလည်းဂတိကဝေပြုဖို့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးနဲ့ပြည်ထောင်စုသဘောတူစာချုပ်ထုတ်ဆိုနိုင်ရေးအထိဆောင်ရွက်သွားဖို့တိုက်တွန်းချက်တွေပါဝင်ပါတယ်ထူးခြားတာတစ်ခုကတော့တပ်မတော်ကာကွယ်ဦးစီးချုပ်ယုံကအဲ့ဒီကြေညာချက်ကိုထုတ်ပြန်ပြီးနောက်ပိုင်း NRPC အစိုးရအမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနအပါအဝင်တိုင်းနာလက်နက်ကိုင်အဖွဲ့အစည်းအားလုံးလူလူကတုံ့ပြန်တဲ့ကြေညာချက်တွေထုတ်ပြန်ခဲ့ကြတာပါ NRPC ရဲ့ကြေညာချက်မှာတော့တမရော်ကာဝေးဦးစီးချုပ်ရုံးရဲ့ထုတ်ပြန်ချက်ကိုကြိုဆိုလိုက်ပြီး NCA မထိုးရသေးတဲ့လက်နက်ကိုင်၈ဖွဲ့ NCA လက်မှတ်ထိုးပြီး21ရာစုပင်လုံငင်းငယ်ညီလာခံစပွဲဝိုင်းစီရောက်လာအောင်ကြိုးစားသွားမယ်လို့ဖော်ပြထားပါတယ်
။လက်နက်ကိုင်တိုင်းသားအဖွဲ့တွေရဲ့ကြေညာချက်တွေမှာတော့အကြမ်းဖက်အဖြစ်အဖွဲ့အားလုံးလူလူကတမရော်ရဲ့ထုတ်ပြန်ချက်ကိုကြိုဆိုခဲ့ကြပါတယ်။ဒါပေမဲ့ KNU ကရင်တပ်ဖွဲ့ KPP ကရင်ဒီတပ်ဖွဲ့ငင်းငယ်ကောင်စီ KIA ကချင်တပ်ဖွဲ့မွန်ပြည်သစ်ပါတီSSPB, SSA, ရှမ်းတပ်ဖွဲ့ ALP ရခိုင်တပ်ဖွဲ့နဲ့ကိုကန့်တအားရခိုင်အေ၃ဖွဲ့ပေါင်းအဖွဲ့တွေကတော့တပ်မတော်ရဲ့စစ်တိုင်း၅တိုင်းမှာပဲအပြည့်အတာမလုံလောက်တဲ့အကြောင်းတနိုင်ငံလုံးတိုင်းတာနဲ့အပြည့်အကျညာဖို့လိုတဲ့အကြောင်းထုတ်ပြန်ခဲ့ကြပါတယ်။လာလူတပ်မတော်ကနေဒုဗိုလ်ချုပ်ကြီးရာပြည့်ကိုဦးဆောင်စေပြီးလိုအပ်ရင်လက်နက်ကိုင်တိုင်းသားတွေနဲ့တပ်ဖွဲ့ချင်းစီတွဲဆုံဆွေးနွေးမယ်ဆိုတဲ့ကိစ္စကိုတော့ RCSS, SSA, ရှမ်းတပ်ဖွဲ့ KNU ကရင်တပ်ဖွဲ့ KIA ကချင်တပ်ဖွဲ့တို့ကကြိုဆိုကြောင်းထုတ်ပြန်ခဲ့ပါတယ်။အကြောင်းကတော့အဲ့ဒီဖွဲ့ရတပ်မတော်နဲ့တပ်ပိုင်းဆိုင်ရာကိစ္စတွေအတွက်တွဲဆုံဆွေးနွေးလို့ကြောင်းတောင်းဆိုထားကြတဲ့အဖွဲ့တွေဖြစ်နေလို့ပါပဲ
ထူးခြားတာတစ်ခုကတော့ဒီဇင်ဘာလ29ရက်နေ့ကျမှထုတ်ပြန်လိုက်တဲ့မြောက်ပိုင်းမဟာမိတ်လေးဘွဲ့ရဲ့ထုတ်ပြန်ချက်ပါ KIA ကဥဆောင်ပြီးကိုကန့်တအောင်းပလောင်နဲ့ရခိုင် AA အဖွဲ့ပေါင်းထားတဲ့အဲ့ဒီအဖွဲ့လေးဘွဲ့ဟာတပ်မတော်ကထုတ်ပြန်ချက်မှဖော်ပြထားတဲ့ဆွေးနွေးရေးဆိုင်ရာကိစ္စတွေနဲ့ပတ်သက်ပြီးသူတို့ရဲ့လိုအပ်ချက်သဘောထားကိုခက်တင်တင်တောင်းဆိုလိုက်လို့ပါပဲထုတ်ပြန်ချက်မှာတက်မတော်နဲ့ဆွေးနွေးတဲ့အခါသူတို့လေးဘွဲ့ပေါင်းပြီးဆွေးနွေးမယ်ဆွေးနွေးပွဲတိုင်းမှာဝါလက်နက်ကိုင်အဖွဲ့ဦးဆောင်တဲ့ FPNCC အဖွဲ့ဝင်တွေဖြစ်တဲ့ဝမိုင်းလာနဲ့ SSPP SSA ရှမ်းတက်ဖွဲ့တွေကိုအတိတ်တတ်တဲ့အနေနဲ့ဖိတ်ကြားသွားမယ်ဆွေးနွေးပွဲတွေကိုတရုတ်နိုင်ငံမှာပဲလုပ်မယ်ဆိုတဲ့အချက်တွေပါဝင်ပါတယ်ဒါရီမကတက်မတော်အနေနဲ့စစ်တိုင်းအားလုံးမှာစီးရေးဆိုင်ရာလှုပ်ရှားမှုအားလုံးရပ်ဆိုင်ပေးဖို့ရခိုင်ပြည်နယ်မှာရခိုင် AA တပ်ဖွဲ့ကိုထိုးစစ်ဆင်နေတာတွေကိုရပ်ဆိုင်ပေးဖို့တောင်းဆိုလိုက်ပြီးအဲ့ဒီနှစ်ခုအကောင့်ထဲပေါ်ပါမှသူတို့မြောက်ပိုင်းမဟာမိတ်အဖွဲ့ဘက်ကနေစစ်စင်ရေးလှုပ်ရှားမှုတွေကိုရပ်ဆိုင်သွားမယ်အကြောင်းဖော်ပြထားတာပါတကယ်တော့မူလဖြစ်ပေါ်ခဲ့တဲ့အခြေအနေကိုပြန်ကြည့်ရင်အရင် 2015 NCA စာချုပ်လက်မှတ်ရေးထိုးစဉ်ကအစိုးရနဲ့တက်မတော်ဘက်ကလက်မှတ်ရေးထိုးခွင့်မပေးဘဲချန်လက်ထားခဲ့တဲ့လက်နက်ကိုင်၃ဖွဲ့ငင်းကြဲရေးလုပ်ငန်းစဉ်တွေရောက်လာအောင်ငင်းကြဲရေးကော်မရှင်နဲ့ညှိနှိုင်းရာကနေအစာပြုလာတဲ့ဖြစ်စဉ်ဖြစ်ပါတယ်။အချိန်ချင်းညှိနှိုင်းပြီးတဲ့နောက်လက်နက်ကိုင်၃ဖွဲ့ဘက်ကနေစီရေးဆိုင်ရာဆောင်ရွက်ချက်တွေကိုဥစွာရပ်တန့်ထားမယ်လို့ကြေညာပြီးနောက်မှာတက်မတော်ဘက်ကစစ်တိုင်း၅တိုင်းမှာလေးလကျော်ကြာစီရေးလှုပ်ရှားမှုရပ်ဆိုင်ထားမယ်လို့ကြေညာခဲ့တာပါ။အခုမြောက်ပိုင်းလေးဘွဲ့ထုတ်ပြန်ချက်အရာဆိုရင်တော့တက်မတော်ဘက်ကစစ်တိုင်းအားလုံးအပြစ်ရတာမလုပ်ရင်ရခိုင်ပြည်နယ်မှာရခိုင် AA တပ်ဖွဲ့ကိုထိုးစစ်ဆင်နေတာမရက်ရင်သူတို့ဘက်ကလည်းစီရေးလှုပ်ရှားမှုရပ်ဆိုင်ပေးဖို့မရှိဘူးဆိုတဲ့သဘောပြန်တက်ရောက်သွားစီပါတယ် ဒါဆိုရင်နှစ်ဖက်အခြေအနေတွေဟာအရင်မူလတင်းတင်းမာမာအခြေအနေတိုင်းပြန်ရောက်သွားတဲ့သဘောတယောက်စီပါတယ်။ကရင်ကောင်းဆောင်နဲ့မြောက်ပိုင်းမဟာမိတ်၄ဘွဲ့ရဲ့ဂျင်ညာချက်မှာပြဿနာတွေအများကြီးပါဝင်နေတယ်လို့ငကိုမူလတက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့ဂျင်ညာချက်မှာလည်းမိဂုံထုတ်စီရာတွေအများကြီးရှိနေသေးပါ။တက်မတော်ဘက်ကလက်နက်ကင်တိုင်းစားတွေနဲ့တွဲဆုံဆွေးနွေးဖို့စစ်ဗိုလ lin la bao. Tamra Udain saying let her Krega Satin get a Ninjan Yi Lungansima, Tamra Dari Bowin, Soya Kuzaleri Neve, Swinu get up to Bari, Edilu Swinu Mugani de Simbe, and see Sajo Popa La Outi, Swansang Gerava.
Now Piazana Kugaro, Tamra Tobian Jema, Ken Yu Bowin, Taina Lanagani, Piazana, a Gigi, Tekere, Lunjo Insaya, Piane, Bowsi Lupu. တနည်းအားဖြင့်တခုတည်းသောတမရော်ကိစ္စအကောင့်ထဲပေါ်ဖို့လိုအပ်တဲ့ဆိုတဲ့သဘောထပ်လောင်းပြောဆိုလိုက်ခြင်းပါဒါရီအားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်တမရော်ကကွေဦးစီးချုပ်ရုံးရဲ့ထုတ်ပြန်ချက်ပါအချက်လက်တွေဟာတစ်ဆို့နေတဲ့မြန်မာညီငယ်ရေးရှေ့ကိုသေချာပေါက်တိုးတက်လာတော့မယ်ဆိုသည့်အထိစွမ်းဆောင်နိုင်လိမ့်မယ်လို့မမျှော်မှန်းနိုင်သေးပါကြောင်းတင်ပြလိုက်ရပါတယ်။